ကိုဗစ်ကပ်ရောဂါကာလစားဝတ်နေရေးအခက်အခဲကြုံနေရတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကနောက်တစ်ကြိမ်ထောက်ပံ့ကြေးပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအိမ်သနာထွန်းမှာကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေစားဝတ်နေရေးအတွက်အစိုးရကစတုထအကြိမ်ငွေကြေးထောက်ပံ့တဲ့အစီအစဉ်ကိုဒီတစ်ပတ်တည်းမှာပဲစတင်လိုက်တာပါအခြေခံလူဒန်းစားတွေကိုပထမအကြိမ်မှာရိတ်ခါထောက်ပံ့ပေးခဲ့ပြီးနောက်ထပ်လည်းတအိမ်ထောင်ကိုငွေကြတ်2000စီ3ကြိမ်ထောက်ပံ့ပေးခဲ့ပြီးတဲ့နောက်အခုနောက်ဆုံးအစီအစဉ်မှာတော့ကက်ယောဂကာလအိမ်ပြင်မထွက်ဖို့သတ်မှတ်ထားတဲ့နေရာတွေမှာအိမ်ထောင်စုတစ်ခုကိုငွေကြတ်4000နဲ့ကြံဒေသတွေမှာတော့ငွေကြတ်2000ထောက်ပံ့ပေးနေပါတယ်စီရင်မှန်ပါသူတွေနဲ့ရွှေပြောင်းအလုံသမားတွေအများပြားနေထိုင်တဲ့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်မှာတော့အခုနောက်ဆုံးအကြိမ်ထောက်ပံ့ကြေးပေးရမယ့်လူဦးရေစီရင်ကပိုများလာတယ်လို့လည်းရန်ကုန်တိုင်းလှိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရယ်
။ဟိုမနေ့ညနေရာဆောက်ပြီးတော့ရက်ွက်တွေတော့ဖြန့်ထားပြီးပြီ။အဲရက်ွက်လိုက်မှာဌာနဆိုင်ရာတွေလည်းပေါင်းပြီးတော့ရမီရက်ခတွေနဲ့ပူးပေါင်းပြီးတော့ဝေတာပေါ့နော်။ဝေတယ်ဆိုတော့အခြေခံမိသားအခြေခံမိသားစုဆိုတော့ပြီးခဲ့တဲ့အခေါက်တုံးကအိသားစုတွေအပြင်ထပ်ပြီးတော့ကြံနေမိသားစုတွေပါကျွန်တော်တို့ကဖောက်ပံ့ပေးရပါဗျာ။အိမ်တော်စုတသိန်းပေါင်ဝင်ချင်ရှိတယ်ခင်ဗျ။တသိန်းဆွဲဆွဲလေးကြော်တယ်။တသိန်းထောင်နဲ့85ပေါ့
။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေစေမြန်မာနိုင်ငံမှာအထောက်အပံ့ပေးတဲ့အစီအစဉ်တွေကိုလည်းရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေရတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကလူဦးရေထူထပ်တဲ့လှိုင်းသာယာမြို့နယ်မှာဆိုရင်လည်းလူစုလူဝေးမဖြစ်စေဖို့အတွက်ထောက်ပံ့ငွေပေးတာကိုပုံစံ3မျိုးနဲ့ဆောင်ရွက်နေတယ်လို့ဦးနေမင်းထွန်းကပြောပါရယ
်။ပုံစံကတော့3မျိုးဗျာ3မျိုးပေးတယ်ပထမဆုံးကရက်ွက်အုပ်ချုပ်ရေးမှူးချုပ်မှာအပိုင်လိုက်ကိုအလဲကျောက်ခေါ်ပြီးတော့ပေးတာရှိတယ်။နောက်တစ်ခုကတော့ရက်ွက်အုပ်ချုပ်မှူးမဟုတ်တော့လုံးမဟုတ်တော့ကျွန်တော်တို့အနည်းနဲ့သက်ဆိုင်တဲ့ဓမ္မယုံတို့မှာအဲ့ဒါလည်းခွဲခြားပြီးတော့ပေးရတယ်ရှိတယ်။အခုကြတော့အိနိုင်ရောက်ပေးရလဲရှိအဲ့အဲ့သုံးမျိုးနဲ့ပဲပ
ါရကြမြန်မာနိုင်ငံမှာကက်ယောဂါကူးစက်မှုတွေတကြောပြန်စတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်ယောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီအထောက်ပံ့ပေးနိုင်အောင်စီစဉ်နေတယ်လို့လည်းကြောက်ဖြူမျိုးနဲ့အုပ်ချုပ်ရေးမှူးဦးစိုးမိုးကျော်ကပြောပါရယ
်တနည်းတကြပြောင်းဆိုပြီးတော့ကျွန်တော်တို့အဖွဲ့ဖွဲ့နေတယ်ခင်ဗျအဖွဲ့ဖွဲ့ဖွဲ့ပြီးတော့မှပဲကျွန်တော်ထောက်ပံ့ပါမယ်ခင်ဗျဟိုဌာနဆိုင်ရာနဲ့ဟိုသာသူသက်ဆိုင်ရာတိကျအုပ်စုကလည်းအဖွဲ့ဖွဲ့မှဖွဲ့ပြီးတော့နော်တို့တက်တဲ့ငံများတော့လူစုလူဝေးမဖြစ်အောင်လည်းဒီအိမ်နိုင်ရာရောက်မိပါပေါ့လေအိမ်နိုင်ရာရောက်မိပါကျွန်တော်တို့ဟိုစားဒီနာမည်ချင်းပါတဲ့ငယ်ဆင်းနေတကြဖြစ်အောင်ဆိုပြီးတော့အမျိုးတော့ဆောင်ရွက်ဖို့တော့ဒီတော့စီမံနေပါတယ်
အိမ်ပြင်မထွက်ရအမိန့်ထုတ်ပြန်မထားတဲ့နေရာတွေမှာလည်းထောက်ပံ့ကြေးပေးတဲ့အစီအစဉ်တွေကိုကက်ယောဂထိန်းချုပ်ရေးစီမင်းတွေနဲ့အညီဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ပြီးခဲ့တဲ့ထောက်ပံ့ကြေးပေးတဲ့အစီအစဉ်တွေမှာတော့အကူအညီလိုနေသူတွေမရခဲ့တာတွေရှိတယ်ဆိုတဲ့သတင်းတွေနဲ့တိုင်ကြားမှုတွေလည်းထွက်ပေါ်ခဲ့တာပါ။ဒါကြောင့်လည်းဒီတစ်ကြိမ်မှာတက်နိုင်သမျှလိုအပ်တဲ့သူတွေထံအကူအညီပေးနိုင်ဖို့အစီအစဉ်နေတဲ့အကြောင်းစကိုင်းတိုင်းမုံရွာမြို့နယ်အုပ်ချုပ်ရေးမှူးဦးခင်မောင်စိုးကပြောပါရယ်
။ကျွန်တော်တို့ဒီရတော့ဒီအခြေခံလူစားသားပေးတဲ့အခါကျတော့လည်းတချို့ကြတော့လည်းပဲဟိုနိုင်ငံတော်ပြည်တဲ့ဆိုပြီးတော့စောနံပတ်တို့ပတ်ဆံရှိတဲ့လူတွေပေါ့စားနိုင်တောက်နိုင်တဲ့လူတွေကလည်းအဲ့လိုလူကျင်တဲ့လူတွေတော့ရှိတာပေါ့နော်ကျွန်တော်တို့အဲ့လိုလူတွေရှိတဲ့ခါကျတော့ပြန်ပြီးတော့ရကြည့်အုပ်ချုပ်မှုများအရင်ပြန်ပြီးတော့ဒါကခင်ဗျားကတော့လာဒီတိုင်းလာတိုက်တွေလည်းရှိတယ်ကားတွေလည်းရှိတယ်နေ့စဉ်စားဖို့ကလည်းပဲလာဟိုဝေတို့ပြီးပြီးတော့ခြေစားနေတဲ့လူဖြစ်တယ်ဒါကြောင့်မလို့ခင်ဗျားကတော့အဆင်ပြေတဲ့လူဖြစ်တယ်ကျွန်တော်တို့ပြတာကတော့အခြေခံစားကုန်တွေကနေပြီးတော့အဆင်ပြေတဲ့လူတွေကိုပြီးတယ်အဲ့ဒါလေးကိုတော့ရှင်းပြလိုက်တဲ့ခါကျတော့နားလည်တော့နားလည်တော့ပါတယ်ဟုတ်
စတုထအကြိမ်ထောက်ပံ့မဲ့အစီအစဉ်မှာတော့အိမ်ထောင်စုပေါင်း6တန်းကျော်အတွက်ငွေကြက်ဘီလီယံ160ကျော်သုံးစွဲဖို့ရည်ရွယ်ထားတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကက်ယောဂကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေကြတဲ့ပြန်ကြစည်းတဲ့အငှားရင်မောင်းကြပန်းလုပ်သားရေလုပ်သားအလုပ်ကျန်းသမားခြံလုပ်သားပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေကြတဲ့နေစာဒါမှမဟုတ်ယာယီဝင်တဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုပ်သမားတွေနဲ့အလုပ်လက်မဲ့ဖြစ်နေသူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးအစိုးရကထောက်ပံ့ပေးနေတာပါ။တစ်ချိန်တည်းမှာပဲကက်ယောဂါနဲ့ကြုံနေရချိန်မှာလက်နက်ကင်ပရိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေအသက်2နှစ်အောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုးတွေကိုလည်းအစိုးရနဲ့နိုင်ငံတကာအသိအဝန်းကကူညီထောက်ပံ့ပေးနေတာတွေလည်းရှိပါတယ်ရှင်။ကျမအိမ်တနာထွန်မရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။